အာဆီယံဥက္ကဋ္ဌဖြစ်တင်ပြတဲ့လာအိုနိုင်ငံရဲ့မြန်မာနိုင်ငံအကြတဲ့ဆိုင်ရာအစီအစဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်လာနေကကြားနာပါတယ်။လာအိုအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်အလွန်ကီယိုကစ်တခေါင်ကတင်ပြခဲ့ပြီးကုလသမဂ္ဂရဲ့အာထုံမှုတွေကိုတော့လက်ထောက်အတွေ့မှုချုပ်ခီယာရီကတင်ပြခဲ့တာပါ။ဒီကနေ့အစည်းအဝေးဟာအများပြည်သူဆိုင်ရာအစည်းအဝေးမဟုတ်တာကြောင့်လုံခြုံရေးကောင်စီဆွေးနွေးချက်တွေကိုအသေးစိတ်တော့မသိရသေးပါဘူး။ဒါပေမဲ့အီကွေဒိုပြင်သစ်ဂျပန်မော်လ်တာတောင်ကိုရီးယားစလိုဗီးနီးယားဆွစ်ဇာလန်အမေရိကန်နဲ့ UK ကိုနိုင်ငံကလုံခြုံရေးကောင်စီအစည်းအဝေးမှာတိုင်ပင်မှာကြေညာချက်ဆောင်ထုတ်ပြန်ပြီးသမ္မတကြီးဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်ဖမ်းဆီးထားသူများလွတ်ပေးရင်းနဲ့ပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်ဖို့တောင်းဆိုလိုက်ကြပါတယ်။ငြိမ်းချမ်းပြီးအားလုံးပါဝင်တဲ့အနာဂတ်ဒီမိုကရေစီစနစ်လိုလားချက်နဲ့အတူမြန်မာပြည်သူတွေနဲ့တလုံးတစည်းတဲ့ဆက်လက်ရည်တည်ကြောင်းကိုနိုင်ငံကထုတ်ပြန်ကြေညာချက်မှာပြောပါတယ်။ပြည်သူတွေပေါ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လူခွင့်ရချိုးဖောက်အကြမ်းဖက်မှုတွေကိုပေါ်ပြရှုတ်ချထားပြီးအကြမ်းဖက်တာတွေရစဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 နဲ့အာဆီယံဘုံသဘောတူညီချက်900အကောင့်ထဲပို့ဖို့တိုက်တွန်းလိုက်ပါတယ်။အရာသိပြီးသုံးတိတာအတွင်းမှာမြန်မာပြည်သူ78တန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေပြီး 1.6 တန်းကအိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီကိုအပြေအဝမြန်မြန်ဆန်းဆန်းလုံးကျုံစိတ်ချစွာနဲ့အနောက်ရှက်မရှိပြည်သူတွေရရှိအောင်ဆောင်ရွက်ဖို့လဲစစ်ကောင်စီကကိုနိုင်ငံကထပ်မံတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာလူမျိုးတွေပါဝင်စစ်ရှောင်ပြည်သူတွေမိမိသဘောလျောက်လုံးကျုံစိတ်ချဂုံသိက္ခာရှိရှိရရှိတည်တတ်တဲ့အိမ်ပြန်ခီးဖြစ်လာအောင်လို့လဲကိုနိုင်ငံကြေညာချက်ကတိုက်တွန်းလိုက်ပါတယ်။